American သမ္မတရွေးကောက်ပွဲကျင်းပဖို့တရက်သာလိုတော့တဲ့ဒီကနေ့တနင်္လာနေ့မှာသမ္မတဒေါ်နယ်ထရန့်ဟာမစ်ရှိဂန်ပြည်နယ်တွေကနေရာနှစ်ခုကိုသွားရောက်မဲဆွဲဖို့ရှိပါတယ်။2016ရွေးကောက်ပွဲတုန်းကမဲဆွဲခဲ့တယ်လို့ပဲ Conservative တွေအများစုရှိတဲ့ပြည်နယ်အနောက်ပိုင်းက Grand Rapids မြို့မှာလုပ်မဲ့မဲဆွဲပွဲနဲ့သမ္မတရဲ့မဲဆွဲစည်းရုံးမှုတွေကိုဆုံးသက်မှာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကတော့သမ္မတ Trump ရော Democratic Party ပြိုင်ဘက် Joe Biden မှာရွေးကောက်ပွဲနိုင်ဖို့အရေးပါတဲ့ပြည်နယ်တွေစီသွားရောက်မဲဆွဲခဲ့ကြပါတယ်။Michigan, Iowa, North Carolina, Georgia နဲ့ Florida စတဲ့ပြည်နယ်၅ခုကိုသမ္မတ Trump သွားရောက်မဲဆွဲပါတယ်။စာတိုက်ကနေပေးပို့တဲ့ချိုတက် Mary ကိုပြည်နယ်တချို့မှာရွေးကောက်ပွဲနေ့နောက်ပိုင်းအထိလက်ခံရေးတွက်ခွင့်ပြုထားတဲ့အပေါ် Iowa ပြည်နယ်မဲဆွဲပွဲမှာသမ္မတကထပ်မံဝေဖန်ခဲ့ပါတယ်
။ We should know the result of the election on November 3rd, the evening of November 3rd.
ရွေးကောက်ပွဲကျင်းပတဲ့နိုဝင်ဘာ3ရက်နေ့မှာရလဒ်တည်တည်တယ်လို့သမ္မတကစီယုံမဲဆွဲပွဲမှာပြောကြားသွားတာဖြစ်ပါတယ်။ဥရောပမှာ COVID-19 ကရောဂါထိန်းချုပ်ဖို့လော့ကဒေါင်းကန့်သတ်ချက်တွေထုတ်ပြန်နေတာဟာတိတ်ကိုပြင်းထန်လွန်းတယ်လို့မစ်ရှိဂန်ပြည်နယ်မဲဆွဲပွဲမှာသမ္မတ Trump ကပြောကြားခဲ့တယ်လို့အမေရိကန်မှာတော့စီးပွားရေးလုပ်ငန်းတွေကိုဖွင့်ထားပေးမယ်ဆိုတာကိုထပ်မံကတိပြုပါတယ်။အခြေအနေဖြစ်မဲ့ Pennsylvania ပြည်နယ်ထဲမှာတနင်္ဂနွေနေ့တနေ့လုံးမဲဆွဲစည်းရုံးခဲ့တဲ့ Democratic Party သမ္မတလောင်း Joe Biden ကတော့ COVID ကရောဂါနဲ့ပတ်သက်လို့ Trump အစိုးရရဲ့ကင်တွယ်ဝေဖန်ပုံတွေကိုဝေဖန်ခဲ့ပြီးတော့ Trump ဟာ virus ဖြစ်တယ်လို့ညင်ညွန်ပြောကြားခဲ့ပါတယ်။ဒီကနေ့မှာတော့2016ရွေးကောက်ပွဲတုန်းက Trump ကပြီးအနိုင်ရခဲ့တဲ့ Ohio ပြည်နယ်ကိုဒုသမ္မတဟောင်း Joe Biden တွားရောက်မဲဆွဲမှာဖြစ်ပါတယ်။တနင်္ဂနွေနေ့အထိရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူ63တန်းကျော်ရှိပြီးတော့ဒါဟာ2016ရွေးကောက်ပွဲမှာမဲပေးခဲ့သူစုစုပေါင်းရဲ့3ပုံ2ပုံလောက်ဖြစ်ပါတယ်။